ရန်ကုန်အင်းစိန်ထောင်မှာထိမ့်သိမ်းခံထားရတဲ့ရွှေဝါရောင်ဆရာတော်နတ်ဇော်လို့လူသိများတဲ့အမေရိကန်နိုင်ငံသားဆရာတော်ဦးပညာဇော်တာကိုစစ်ကောင်စီကအမှုနှစ်မှုနဲ့ထပ်ပြီးတော့တရားစွဲဆိုလိုက်တယ်လို့တရားရင်းနဲ့နှီးဆက်သူတွေက VOA ကိုပြောပါတယ်။အခုထပ်ပြီးတော့စွဲဆိုတဲ့အမှုတွေနဲ့ဆိုရင်ဆရာတော်ဦးပညာဇော်တာနတ်ဇော်အပေါ်မှာစွဲဆိုထားတဲ့ပုံမှန်ကလေးမှုရှိနေပြီဖြစ်ပါတယ်။ဒီကြောင့်ရန်ကုန်ကပေးပို့ထားတာကိုအခြေခံပြီးတော့မက်ခင်လေးကတင်ပြပေးထားပါတယ်။
ရှိဝါယံဆရာတော်နတ်ဇော်လို့လူသိများတဲ့နိုင်ငံအကျဉ်းသားဟာအမေရိကန်နိုင်ငံသားဆရာတော်ဦးပညာဇော်တာကိုစစ်ကောင်စီကရန်ကုန်မြို့ဇော်ဝိုင်းကုန်းမှာပြီးခဲ့တဲ့နှစ်နိုဝင်ဘာလ23ရက်နေ့ကဖမ်းဆီးထိန်းသိမ်းခဲ့တာပါသူ့ကိုစစ်တပ်ကအကြီးညိုပြည့်စုံမှုပုံမှန်905ကနဲ့လာဝကအဥပဒေတို့နဲ့တရားစွဲဆိုထားရကနေအခုတစ်ခါမှာတော့မင်္ဂလာရုံခရိုင်တရားရုံးကနေပြီးတော့နောက်ထပ်အမှုနှစ်မှုနဲ့ထပ်ဆွဲခဲ့တာပါထပ်ဆွဲလိုက်တဲ့ပုံမှန်နှစ်ခုကတော့အကြမ်းဖက်တိုက်ဖျက်ရေးဥပဒေလို့နာမည်ကြီးတဲ့50ညနဲ့52ကတို့ဖြစ်ပါတယ်။ပုံမှန်50ညဆိုတာကစစ်ကောင်စီကအကြမ်းဖက်အဖွဲ့တွေလို့ပြောထားတဲ့အဖွဲ့တွေကိုအစားအသောက်စေဝါငွေကြေးထောက်ပံ့တာအဲ့ဒီအဖွဲ့တွေလှုပ်ရှားမှုကိုလူမှုကွန်ရက်မှာအားပေးတာရှယ်တာပုံစံတစ်မျိုးမျိုးနဲ့ထောက်ခံတာထောက်ပံ့တာတွေတွေ့ရင်စွဲဆိုတဲ့ပုံမှန်ဖြစ်ပြီးတော့ပြစ်မှုထင်ရှားတယ်ဆိုပြီးတတ်မှတ်ခံရရင်တော့အနည်းဆုံးထောင်ဒဏ်10နှစ်ကနေအများဆုံးထောင်ဒဏ်တစ်သက်ဒါမှမဟုတ်ငွေရန်ဒါမမုတ်ဓာတ်နှစ်ရလုံးချမှတ်နိုင်တဲ့ပုံမှဖြစ်ပါတယ်။ပုံမှ52ကကတော့စစ်ကောင်စီကအကြမ်းဖက်အဖွဲ့ဖြစ်တတ်မှတ်ထားတဲ့အဖွဲ့အစည်းတစ်ခုခုရဲ့လုပ်ငန်းတွေကိုဆောင်ရွက်ပေးတာအကြမ်းဖက်ဆိုင်ရာလုပ်ငန်းတွေကိုတာဝန်ယူလုပ်ကိုင်ပေးတာတွေကိုပြုလုပ်တဲ့အခါတရားစွဲဆိုနိုင်တဲ့ပုံမှဖြစ်ပြီးတော့ထောင်ဒဏ်3နှစ်ကနေ9နှစ်အထိချမှတ်ခံရနိုင်ပါတယ်။ဆရာတော်နှစ်စောကိုကနဦးစွဲဆိုထားတဲ့စစ်တပ်ကိုအကြီးညိုပြည့်စုံမှုနဲ့ပုံမှ905ကနဲ့လာဝကအဥပဒေနဲ့စွဲဆိုထားတဲ့အမှုတွေကိုတော့အင်းစင်ထောင်တဲ့ကအထူးတရားရုံးမှာအပတ်စဉ်တနင်္လာနေ့တိုင်းအမှုယုံချင်းစစ်ဆေးလျက်ရှိပါတယ်။မနေ့ကယုံချင်းမှာတော့တရလိုတက်တီတွေလာရောက်ထွက်ဆိုကြတယ်လို့ပြောပါတယ်။အခုထပ်ဆွဲတဲ့အမှုတွေကိုတော့ခရိုင်တရားရုံးကိုယုံထုတ်စစ်ဆေးမလား၊ယုံထုတ်စစ်ဆေးတာမလုပ်ပဲဗီဒီယိုခေါ်နဲ့ခေါ်ယူပြီးအမှုစစ်ဆေးမလားဆိုတာကိုတော့အတိအကျမသိရသေးပါဘူး။လက်ရှိဦးစင်းနေဇော်ရဲ့ကျမ်းမာရေးကောင်းမွန်ရေးရှိနေတယ်လို့တရားရေးနဲ့နှီးဆက်သူတွေကတော့ပြောပါတယ်။လက်ရှိအမှုအခြေအနေအသေးစိတ်နဲ့အမှုကိုဘသူကတာဝန်ယူလိုက်ပါဆောင်ရွက်ပေးနေတယ်လဲဆိုတာကိုတော့မသိရသေးပါဘူး။ဆရာတော်ဥပညာဇော်တာနတ်ဇော်ဟာအမေရိကန်နိုင်ငံသားဖြစ်ပြီးတော့အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြန်မာတန်ယုံကနေတရားဝင်ဗီဇာလျှောက်ထားပြီးတော့မြန်မာနိုင်ငံကိုကြွားရောက်ခဲ့တာလည်းဖြစ်ပါတယ်။ရန်ကုန်မြို့မင်္ဂလာရုံမြို့နယ်တွင်တိမ်ကျောင်းတော်တစ်ခုစောက်လို့လှူဒန်းတဲ့ပနက်တင်မင်္ဂလာပွဲအခမ်းအနားအတွက်မြန်မာနိုင်ငံကိုတွားရောက်ခဲ့တာပါ။အခုချိန်ထိဆရာတော်ဥပညာဇော်တာကိုဘာကြောင့်ဖမ်းဆီးထိန်းသိမ်းခဲ့လဲဘာကြောင့်တရားစွဲခဲ့တယ်ဆိုတာကိုစစ်ကောင်စီဘက်ကတရားဝင်သတင်းထုတ်ပြန်တာတော့မရှိသေးပါဘူး။တရားလွတ်တော်ရှိနေတူကတော့စစ်ကောင်စီလက်အောက်မှာအာဏာသိမ်းတာကိုဆန့်ကျင်တဲ့အကြောင်းလူမှုကွန်ရက်မှာဝေဖန်တာမျိုးစာရီပြန်ပြီးဖျက်နာမျိုးတွေကြောင့်လူတော်တော်များများဖမ်းဆီးရေးယူခံနေရပြီးပုဂ္ဂလိကလူလက်ခွင့်အားလုံးကိုပိတ်ပင်ထားတဲ့အကြောင်းအခုလိုသုံးသပ်ပြောဆိုပါရတယ်
။ခွင့်ပြုမှုရှင်များဥပဒေအခြေခံပြဋ္ဌာန်းချက်ရှိတယ်။ဘာလို့ခြေဆောင်ပြီးတော့မှ NLD ဆိုတာလက်ထက်မှာနိုင်ငံသားများကြီးပုဂ္ဂလိကလုံးလုံးမှုနဲ့ဥပဒေကခုနလွတ်လပ်မှုကာကွယ်ရေးဥပဒေဆိုတာပြဋ္ဌာန်းနေတယ်2016နောက်ဘက်ကအထူးကတက်လာတယ်2021ခုနှစ်ဖေဖော်ဝါရီ14ရက်နေ့မှာအဲ့နိုင်ငံလုံးဥပဒေတွေကအကြီးကြီးတဲ့ပုံမှန်ကြီးဖြစ်ဖြစ်နိုင်ငံသားတွေအခွင့်အရေးကိုကာကွယ်ပေးထားတဲ့ပုံမှန်ကြီးဓာရီကိုယာယီခုနရက်ခက်ရက်ကြီးပုံတွေကနိုင်ငံသားတွေရဲ့အခွင့်အရေးနိုင်ငံသားတွေလွတ်လပ်မှုနိုင်ငံသားတွေပုံပြကြလုံးလုံးမှုဓာရီကိုထက်ပြီးမစင်းရတော့ဘူးအခုကျတော့ကြုံရတဲ့နေရာအဲ့ဒီသားပဲအနေနဲ့ဒီလူတွေမျိုးနိုင်ငံသားတွေပုံပြကြလွတ်လပ်ခုဒါပုံပြကြခုနအခုဒီအားလုံးဘာမှမရှိတော့တဲ့အနေအထားဖြစ်နေတယ်ကျွန်တော်ဒီလိုပဲတုံ့ပြန်လို့ရပါတယ
်ဆရာတော်ဥပညာဇော်တာဟာ1990ပဋ္ဌနိကုစနကံဆောင်ခြင်းတပိတ်ကံဆောင်ပွဲမှာတစ်ကြိမ်1998ခုနှစ်မှာတစ်ကြိမ်နိုင်ငံလှုပ်ရှားမှုနဲ့ထောင်ဒဏ်2ကြိမ်ကြာခံခဲ့ဘူးရတဲ့နိုင်ငံအကျဉ်းသားဟောင်းတယောက်ဖြစ်ပါတယ်2000ခုရွှေရောင်ရောင်တန်ခါလှုပ်ရှားမှုမှာဦးဆောင်ဆရာတော်နတ်ဇော်ဖြစ်ပါဝင်လှုပ်ရှားခဲ့ပြီးတဲ့နောက်အမေရိကန်ပြည်ထောင်စုမှာအခြေချသတင်းသုံးနေရလဲဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးချိန်ကစလို့အမေရိကန်ပြည်ထောင်စုဘက်ကအမေရိကန်နိုင်ငံသားတွေမြန်မာနိုင်ငံအတွင်းခီးသွားလာမှုနဲ့ပတ်သက်လို့လုံခြုံရေးအထူးသတိပေးကြေညာချက်တွေထုတ်ပြန်ပြီးသတိပေးထားပါတယ်ရှင်